အမေရိကန်အစိုးရရဲ့တခြားနိုင်ငံတွေနဲ့ထားရှိတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုအသုံးချပြီးရိုဟင်ဂျာပြည်ထောင်အဆုံးသတ်ရေးအတွက်မြန်မာကိုနားချပေးဖို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ကြီးအော်မီလာကိုပန်ကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးသစ် AK Abdul Momon ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးကသူ့ရဲ့ရုံးခန်းမှာချက်ချက်ပြင်းပြီးသံမတ်ကြီးနဲ့တွေ့ဆုံပြီးမှသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပြီးသမ္မတကြီးကလည်းသူတို့လှုပ်ဆောင်မှာဖြစ်ကြောင်းဖြေကြားခဲ့တယ်လို့ပြောပါတယ်။သူတို့နှစ်ဦးရဲ့ပထမဆုံးအကြိမ်တွေ့ဆုံပွဲမှာကောင်းမွန်တဲ့အုပ်ချုပ်မှုနဲ့ဒီမိုကရေစီဆိုင်ရာကိစ္စရပ်တွေအပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှု73ပစ္စည်းရောင်းချမှုနဲ့အင်ဒိုပစိဖိတ်ဒေသဆက်ဆံရေးအပါအဝင်အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်တို့ကြားခိုင်မာတဲ့ဆက်ဆံရေးဘလို့တိဆောက်နိုင်လဲဆိုတာတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်ကထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာတွေကိုထားနေပြန်ပို့ရေးမြန်မာဆွေကအရှိန်မြင့်လှုပ်ဆောင်လာစေရေးအတွက်နိုင်ငံတကာကဝမ်းဝမ်းဖိအားပေးကြဖို့ဗိုလ်တပ်ဦးနေကလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာကသူ့ရဲ့နေမှာဗီယက်နမ်ဒုသမ္မတဒုနိုင်ငံခြားရေးဝန်ကြီးငွေကွတ်လူဆောင်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခတွေပြန်လည်ခံရေးအတွက်သဘောတူစာချုပ်ချုပ်ဆိုထားပေမဲ့အကောင့်ထဲပေါ်ရေးမှာတော့နှိမ့်ကွေးနေတယ်လို့ဝန်ကြီးချုပ်ကပြောခဲ့ကြောင်းပြန်ကြားရေးအတွင်းဝန်ကသတင်းတောက်တွေကိုပြောပါတယ်လက်ရှိမှာကောက်ဆက်ပစံမှာရှိတဲ့ဒုက္ခတွေတချို့ကိုဗန်ရှန်ချားဒေတာကိုယာယီပြောင်းရွှေ့ပေးထားတယ်လို့လည်းပြန်ကြားရေးတာဝန်ရှိသူကပြောပါတယ်